ယခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကရိုဟင်ဂျာတွေပေါ်လူမျိုးတုံးတစ်ဖြတ်တဲ့အမှုဆွဲချက်တင်ခံထားရတဲ့အာနာသိန်းစစ်ကောင်စီအကြီးအကဲဘိုးချုပ်မှုကြီးမင်းအောင်လှိုင်ကိုအဓိကထားဖမ်းရန်ထုတ်လိုက်ကြောင်းစာသားပဒိနေကထုတ်ပြန်တဲ့အာဂျင်တီးနားတရားရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်စစ်ဖက်တာဝန်ရှိသူအယောက်20ကျော်အပါအဝင်2019ခုနှစ်ကသမရအဖြစ်တာဝန်ယူခဲ့တဲ့ဦးထင်ကျော်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ပါဝင်ကြောင်းရေးသားထားပါတယ်။အခုလိုအရက်သားခေါင်းဆောင်တွေကိုဖမ်းရန်ထုတ်တဲ့စီးရင်မှာအာဂျင်တီးနားတရားရုံးကထည့်သွင်းထားတာနဲ့ပတ်သက်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့အာဂျင်တီးနားလူခွင့်ရေးရှင်နေတောမက်စ်ကင်တာနာကိုဆက်သွယ်မေးမြန်းထားပါတယ်
။ Thank you Mr. Quintana for joining with us. So first of all, ပထမဦးဆုံးအနေနဲ့အာဂျင်တီးနားတရားရုံးကနေပြီးတော့မြန်မာခေါင်းဆောင်တွေကိုဖမ်းဝရမ်းထုတ်လိုက်တဲ့ကိစ္စမှာအရက်သားခေါင်းဆောင်တွေပါနေတဲ့အကြောင်းရင်းကိုရှင်းပြပေးပါရှင
်။ So this is what's happening here in Argentina in the case.
Argentina တရားရုံးကလက်ခံထားတဲ့ရိုဟင်ဂျာအမှုမှာစစ်ဆေးတာဝန်ခံအစိုးရအရှင်တွေကတဆင့်အသက်မသေးပဲလွတ်မြောက်လာခဲ့တဲ့ရိုဟင်ဂျာတွေရဲ့ထွက်ဆိုချက်တွေအပြင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရန်တရား IIMM ကနေလည်းအထောက်ထားအများပြားစာရွက်စာတမ်းတွေကိုလက်ခံရရှိခဲ့ပါတယ်။ဒီချက်ပေါ်အခြေခံပြီးတော့အစိုးရအရှင်တွေကတရားရုံးကိုမြန်မာခေါင်းဆောင်တွေကိုဖမ်းဝရမ်းထုတ်ဖို့ရှောက်ထားခဲ့တာဖြစ်ပါတယ်။ဒီမှုမှာအဓိကအခန်းကဏ္ဍကနေပါဝင်ဆောင်ရွက်နေတဲ့ Britain အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ BROUK ကလည်းဖမ်းဝရမ်းထုတ်ဖို့လျှောက်ထားခဲ့ပါတယ်။ဒါပေမဲ့ဒီလျှောက်ထားချက်နှစ်ခုရဲ့အဓိကကွာခြားချက်ကတော့ကျွန်တော်တင်ပြထားတာကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တခြားကုကဲမှုအဆင့်ဆင့်မှာရှိတဲ့စစ်ဗိုလ်ချုပ်အရာရှိတွေပဲဖြစ်ပါတယ်။အာဂျင်တီးနားတရားရုံးရဲ့စုံစမ်းစစ်ဆေးမှုအဆင့်မှာအရသာခေါင်းဆောင်တွေကိုပါဖမ်းဝရမ်းထုတ်ဖို့မတင့်တော်ဘူးလို့ကျွန်တော်တို့ကယူဆပါတယ်။ဒါကကျွန်တော်တို့ရဲ့ယက်တီချက်ပါ။ဒါမဲ့လည်းအစိုးရရှိနေဘက်ကကွဲပြားတဲ့သဘောထားရှိခဲ့ပါတယ်။သူတို့ရဲ့တင်ပြချက်မှာစစ်တပ်ရာရှိတွေသာမကပဲဒေါအောင်ဆန်းစုကြည်နဲ့သမရဦးထင်ကျော်တို့လိုအရသာခေါင်းဆောင်တွေပါဝင်ခဲ့ပါတယ်။အဲ့ဒီနောက်တရားရုံးကနေတောင်းဆိုချက်နှစ်ခုလုံးကိုလက်ခံပြီးအချိန်ယူသုံးသပ်ပြီးတဲ့နောက်ကြာသပတေးနေ့ကထုတ်ပြန်တဲ့ဖမ်းဝရမ်းမှာအရသာခေါင်းဆောင်တွေရဲ့အမိတွေကိုပါထည့်သွင်းခဲ့တာပါ။ကျွန်တော်တို့ကတော့အခုချိန်မြန်မာနိုင်ငံမှာစစ်အာဏာသိမ်းထားချိန်ဒေါက်ဆာစုကြည်တို့ရက်သားတွေကိုထက်သွင်းဖို့မတင့်တော်ကြောင်းတင်ပြခဲ့ပေမဲ့ကံမကောင်းစွာနဲ့ပဲတရားရုံးကအစိုးရရှိနေရဲ့တင်သွင်းချက်ဖြစ်တဲ့ဖမ်းဝရမ်းမှာစစ်တပ်အရာရှိတွေသာမကဒေါက်ဆာစုကြည်နဲ့သမရဦးထင်ကျော်တို့ကိုလည်းထက်သွင်းထားတာကိုလက်ခံခဲ့တာဖြစ်ပါတယ်
။ So how many civilian leaders Argentina တရားရုံးကထုတ်တဲ့ဖမ်းဝရမ်းမှာအရက်သားခေါင်းဆောင်ကဘယ်နှယောက်ပါပါလဲ?
We speak about only two leaders, Aung San Suu Kyi and Tin Kyo.
ဒီဖမ်းဝရမ်းမှာအရသာခေါင်းဆောင်ဆိုရင်နှစ်ဦးပါပါတယ်။ဒေါက်ဆန်းစုကြည်နဲ့သမရဦးထင်ကျော်ပါ။နောက်အရသာကတော့2019ခုနှစ်ကရိုဟင်ဂျာတွေကိုစစ်တပ်နှိမ်နင်းတဲ့စစ်ဆေးမှာစစ်တပ်ကိုကူညီဆောင်ရွက်ပေးခဲ့တဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဖြစ်ပါတယ်
။ Why did the court decide ဒီအာဂျင်တီးနားတရားရုံးကနေဖမ်းဝရမ်းထုတ်တဲ့စီးနှင်းမှာဒီစစ်ကောင်းဆောင်နေတာမကောက်ဘောနော်။အရသာခေါင်းဆောင်တွေကိုဘာကြောင့်ထည့်သွင်းရတာလဲရှင
်။ In our view,The file contains a lot of evidence pointing to the military. Okay?
အရေမီရှုအရသားတွေကိုတပ်ဖြတ်မှုနဲ့ပတ်သက်လို့အသက်ရှင်ကျန်ရဲ့သူတွေရဲ့ထွက်ဆိုချက်တွေအရာရောတခြားစုံစမ်းစစ်ဆေးချက်တွေအရာပါစစ်တပ်ကပါဝင်ပတ်သက်နေတဲ့ထောက်ထားတွေအများကြီးရှိပါတယ်။ဒါပေမဲ့ရပ်ဖတ်ခေါင်းဆောင်တွေပါပါသလားဆိုတဲ့မေးခွန်းဆိုရင်တော့စစ်တပ်ပါဝင်ပတ်သက်နေတယ်ဆိုတဲ့အဖြေလိုမျိုးပြက်ပြက်သားသားပြောလို့မရပါဘူး။2019ခုနှစ်ကလူမျိုးတုံးတပ်ဖြတ်မှုကိုဖြစ်ခဲ့2019ခုနှစ်ကလူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတဲ့အချိန်မှာအရသာအစိုးရကာလဖြစ်နေတော့အာဂျင်တီးနားတရားသူကြီးအမျိုးသမီးဦးဆောင်တဲ့အဖွဲ့ကနေမြန်မာအရက်ဖတ်ခေါင်းဆောင်တွေမှာတာဝန်ရှိမရှိစစ်ဆေးဖို့အချိန်တန်ပြီးဖြစ်တဲ့အတွက်ဖမ်းဝရမ်းစရဲမှာတခါတည်းထည့်သွင်းဖို့အမိန်ပေးခဲ့တာဖြစ်ပါတယ
် Given the challenges of ဒါဆိုလို့ရှိရင်နိုင်ငံတကာဥပဒေကျင့်သုံးရဒီအာဂျင်တီးနားတရားရုံးကထုတ်ပြန်လိုက်တဲ့ဖမ်းဝရမ်းမှာတွေ့ရတယ်ပေါ့နော်အဓိကအရေးပါတဲ့အချက်တွေကရောဘာတွေလဲရှင
် The first step will be for the Argentinian court to send a communication to Interpol
ပထမအဆင့်အာဂျင်တီးနားတရားရုံးကနေ Interpol နိုင်ငံတကာရဲတပ်ဖွဲ့ကိုသူတို့ထုတ်ပြန်တဲ့ဖမ်းဝရမ်းပို့ပေးရမှာဖြစ်ပါတယ်အဲ့တော့နိုင်ငံတကာမှာဒီဖမ်းဝရမ်းနဲ့ပတ်သက်လို့ကူညီဆောင်ရွက်ပေးဖို့ အင်တာပိုအဖွဲ့ကလုပ်ရမှာဖြစ်ပါတယ်ဒါမဲ့လည်းနိုင်ငံအသီးသီးကရဲတပ်ဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်ရမှာဖြစ်တဲ့အတွက်ရှုပ်ထွေးတဲ့လုပ်ငန်းတွေလည်းဖြစ်ပါတယ်အထူးသဖြင့်မြန်မာနိုင်ငံမှာစစ်တပ်ကအုပ်ချုပ်နေတော့ဘယ်လိုဖြစ်လာမလဲဆိုတာကိုကျွန်တော်တို့အဖြေမရသေးပါဘူးနိုင်ငံကအနေနဲ့ဘယ်လိုပူးပေါင်းဆောင်ရွက်မလဲတုံ့ပြန်ကြမလဲဆိုတာကအဓိကကိစ္စဖြစ်နေပါတယ်ဥရောပသမဂ္ဂအမေရိကန်ဗြိတိန်နဲ့အာဆီယံတို့လိုမိဘအဖွဲ့အစည်းနိုင်ငံတွေစီကပံ့ပိုးကူညီမှုတွေရဖို့အာဂျင်တီးနားအနေနဲ့ချဉ်းကပ်ဆောင်ရွက်ဖို့ရှိပါတယ်
။ Given the challenges of the international law, ဒါဆိုလို့ရှိရင်နိုင်ငံတကာဥပဒေကျင့်သုံးရဒီအာဂျင်တီးနားတရားရုံးကထုတ်ပြန်လိုက်တဲ့ panorama မှာတွေ့ရတယ်ပေါ့နော်။အဓိကအရေးပါတဲ့အချက်တွေကရောဘာတွေလဲရှင
်။ First let me tell you that this is the first time in history of Burma.That the military
ရွန်ဂျာလီနဲ့တခြားတိုင်းသားလူနည်းစုတွေအပေါ်ကျူးလွန်တဲ့စစ်တပ်ရဲ့ပြစ်မှုတွေအတွက်နိုင်ငံတကာတရားရုံးတရုံးကဆင့်ခေါ်တာဟာမြန်မာနိုင်ငံအတွက်ပထမဆုံးအကျင့်ဖြစ်ပါတယ်။အမှုကိုစစ်ဆေးဖို့တာဝန်ရှိသူတွေကိုဖမ်းဆီးထုတ်လိုက်တဲ့အာဂျင်တီးနားတရားရုံးရဲ့ဆုံးဖြတ်ချက်ဟာတာဝန်ခံမှုနဲ့ပတ်သက်လို့တည်တာထင်ရှားတဲ့အပြောင်းအလဲဖြစ်ပြီးတော့တရားမျှတမှုအတွက်နိုင်ငံတကာကပါဝင်ကြိုးပမ်းတဲ့သမိုင်းဝင်ခြေလှမ်းတစ်လှယ်ဖြစ်ပါတယ်။လုံးလမြတ်တဲ့တရားရေးလုပ်ငန်းစဉ်တွေပါဝင်တဲ့တမာတမတ်ရှိတဲ့နိုင်ငံတကာတရားရုံးတရုတ်ရဲ့စီရင်ချက်ဟာမြန်မာစစ်ကောင်းဆောင်တွေအနေနဲ့သူတို့ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ယူရမယ်ဆိုတဲ့စံနမူနာအစ်ကိုပြသလိုက်တာလည်းဖြစ်ပါတယ်
။ Can you discuss the legal basis? အဲ့တော့ဒီအနာဂတ်မှာတာဝန်ယူမှုတာဝန်ခံမှုရှိဖို့အတွက်ဆိုလို့ရှိရင်ဒီ Panorama မှာပါဝင်နေသူတွေနဲ့ပတ်သက်ပြီးတော့ဥပဒေအကြောင်းအရာဘယ်လိုဖြစ်လာမလဲရှင
် The basis for this decision here I said it before is
သို့သော်ပြောရရင် Panorama ထုတ်ဖို့ဆုံးဖြတ်ချက်ချခဲ့တဲ့အခြေခံအကြောင်းရင်းကတော့ Argentina တရားရုံးနဲ့အစိုးရရှိနေတဲ့ဘက်မှာစူးစောင်းထားတဲ့ရပ်ပြလာတဲ့တပ်တွေထောက်ထားနေရှိနေတာပါဥပမာအဖြစ်အသက်မတည်ဘဲလွန်မြောက်ခဲ့တဲ့ Ranger 9ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကနေအာဂျင်တီးနားနိုင်ငံကို2023ခုနှစ်ကရောက်ရှိလာခဲ့ပြီးတရားရုံးမှာကိုယ်တိုင်ထွက်ဆိုနိုင်ခဲ့ကြပါတယ်။ဒီလိုထွက်ဆိုချက်တွေကြောင့်နိုင်ငံတကာဖမ်းဝမ်းထုတ်ဖို့အာဂျင်တီးနားတရားသူကြီးတွေအတွက်လုံလောက်တဲ့အကြောင်းရင်းတစ်ခုတည်းဖြစ်ပါတယ်။ဒါကအာဂျင်တီးနားတရားရုံးမှာရှိတဲ့အများပြားလာတဲ့တပ်တွေအထောက်ထားတွေကဥပမာတစ်ခုဖြစ်ပါတယ်။အခြေအမြင့်ရှိရှိနဲ့တရားဥပဒေနဲ့အညီဆောင်ရွက်ခဲ့တဲ့ဆုံးဖြတ်ချက်တွေဖြစ်ပါတယ်။လေးနှစ်ကြာစုံစမ်းပြီးတဲ့နောက်အထူးသဖြင့်စစ်ကောင်းဆောင်တွေမှာတာဝန်ရှိနေတာနဲ့တာဝန်ရှိနေတဲ့အချက်ကိုဘလို့မှရှောင်လွဲလို့မရဘူးဆိုတာတရားသူကြီးတွေကတွေ့မြင်ခဲ့တာလည်းဖြစ်ပါတယ
် So what is the immediate impact on the Myanmar military အဲ့တော့ဒီဖန်ဝရန်ကမြန်မာစစ်ကောင်းဆောင်တွေနဲ့စစ်ဖက်အရာရှိတွေပေါ်ကြတော့ဟိုချက်ချင်းပေါ့နော်အကျိုးသက်ရောက်မှုကရောဘလို့ရှိမလဲရှင
် This decision from the Argentinian court will be sentTo the Myanmar current
လက်ရှိအချိန်မှာတော့အာဂျင်တီးနားတရားရုံးကနေဖမ်းဝမ်းထုတ်လိုက်တဲ့ဆိုတဲ့အကြေညာကိုမြန်မာစစ်ကောင်စီကိုတရားဝင်ပေးပို့ရမှာဖြစ်ပါတယ်။အဲ့ဒါပြီးတာနဲ့စစ်ကောင်စီကဘယ်လိုတုံ့ပြန်မလဲဆိုတာကိုကျွန်တော်တို့မြင်တွေ့ရမှာပါ။ရွန်ဂျာရီပေါ်တက်ရောက်မှုနဲ့ပတ်သက်လာရင်ဒါဟာသူတို့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ပြည်နှိမ်မှုတွေအတွက်နိုင်ငံကလစ်လူပြုမထားဘူးဆိုတာကိုပြသလိုက်တာဖြစ်ပါတယ်။ဒီမှုကိုအာဂျင်တီးနားတရားရုံးကနေလက်ခံကင်တွယ်ဖို့ရွန်ဂျာအဖွဲ့အစည်းတွေကိုယ်တိုင်အခက်အခဲတွေဖြတ်တန်းကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။သူတို့အတွက်ဒါဟာတရားမျှတမှုစီဥတည်တဲ့အရေးကြီးတဲ့ပထမခြေလှမ်းပါပဲ။တာဝန်ခံမှုဆိုတာကိုဖြစ်လာဖို့အတွက်ကြိုးပမ်းတဲ့လုပ်ငန်းစဉ်ဟာရှည်လျားပြီးတော့အောင်မြင်မှုဆုံးရှုံးမှုတွေနဲ့ပြည့်နေတာပါ။အခုချိန်မှာတရားမျှတမှုအတွက်ခြေလှမ်းစတင်လိုက်တာဖြစ်ပြီးတော့2019ခုနှစ်မှာရွန်ဂျာရီရင်ဆိုင်ခဲ့ရတဲ့ဆိုးဝါးလာတဲ့အဖြစ်ပျက်တွေအတွက်တရားမျှတမှုရဖို့အားဖြည့်ပေးလိုက်တာဖြစ်ပါတယ်
။ What role did you play in initiating?အခုလိုအာဂျင်တီးနားတရားရုံးကနေပြီးတော့ရိုဟင်ဂျာအမှုကိုကင်တွယ်စစ်ဆေးဖို့ဆုံးဖြတ်ခဲ့ရမှာဒီမစ္စတာကင်တာနာကဘယ်အခန်းကဏ္ဍကနေပြီးတော့ပါဝင်ခဲ့တယ်လဲနောက်ပြီးတော့ဘလို့စိန်ခေါ်မှုဘလို့အခက်အခဲတွေရင်ဆိုင်ခဲ့ရလဲရှင
် have been the legal representative of the Burmese Rohingya organization UK
ရိုဟင်ဂျာမြန်မာရိုဟင်ဂျာအဖွဲ့ရဲ့ဥပဒေစောင့်အနေနဲ့2019ခုနှစ်ကအာဂျင်တီးနားတရားရုံးမှာအမှုတိုင်ကြားချက်ကိုကျွန်တော်တင်သွင်းခဲ့ပါတယ်အဲ့ဒီချိန်ကစပြီးဥပဒေရေးရနဲ့ပတ်သက်လို့ကျွန်တော်မမောမပန်းလှုပ်ဆောင်ခဲ့တယ်လို့အထောက်အထားများပြားကိုလည်းမိဖက်အဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်ခဲ့ပါတယ်။ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကိုအတိအမှတ်ပြုခဲ့တဲ့အမေရိကန်နိုင်ငံသားဌာနအနေနဲ့အာဂျင်တီးနားတရားရုံးနဲ့ဥပပေါင်းဆောင်ရွက်ဖို့အတွက်လည်းကျွန်တော်တို့ကြိုးပမ်းခဲ့ပါတယ်။အခုလိုကိစ္စရဲ့မြို့မှာနိုင်ငံတကာနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မှုလိုအပ်ပါတယ်။ဒီနေရာမှာရှုပ်ထွေးပြီးတော့စိန်ခေါ်မှုခက်ခဲရရှိပေမဲ့လည်း အခုခါမှာရလက်တွေကိုကျွန်တော်တို့မြင်တွေ့ခဲ့ရပါပြီ။ရွှေညာတွေအတွက်ဥရေချောင်းရရှိနေဖြစ်ဒီအောင်မြင်မှုအတွက်ဂုဏ်ယူမိပါတယ်
။ What are the next steps in this case and what action? အခုလိုဒီဖန်ဝရံထုတ်ပြီးတဲ့ခါမှာနောက်တစ်ဆင့်ကရောဗာဆက်လုံးလဲရှင်။ဒီဖန်ဝရံကိုအသက်ဝင်ဖို့နိုင်ငံတကာအတိုင်းဝိုင်းကဘလို့အရေးယူမှုတွေရောလှုပ်ဆောင်နိုင်မလဲရှင
်။ A very specific expectation that we have is that the United Nations Human Rights Council, which is the body
ကနော်လင်နာကတော့ရွန်ဂျာအကြက်တဲနဲ့မြန်မာဆေးရဆွေးမှုတွေကိုကိုင်းတွယ်ဖြေရှင်းနေတဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီအနေနဲ့အာဂျင်တီးနားတရားရုံးရဲ့ဖန်ဝရံဆုံးဖြတ်ချက်ကိုသူတို့ရဲ့လုပ်ငန်းစဉ်မှာပေါင်းစပ်ထည့်သွင်းဖို့ဖြစ်ပါတယ်။ဒီဖန်ဝရံကိုအကောင့်ထဲပို့ဖို့အတွက်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မှာထည့်သွင်းရမှာဖြစ်ပါတယ်။လက်တွေ့အကောင့်ထဲပေါ်လာဖို့ကုလသမဂ္ဂအနေနဲ့ပုံမတက်ကြွတဲ့အခန်းကဏ္ဍကနေပါဝင်ဖို့လိုပါတယ်။အာဂျင်တီးနားတရားရုံးကလက်ခံထားတဲ့ရီရွင်ဂျာအမှုကို IIMM ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာရန်ရအဖွဲ့ကထောက်ခံထားပြီးတော့ရေးကြီးတဲ့ချက်လက်တွေကိုလည်းပံ့ပိုးပေးနေပါတယ်။အခုဖန်ဝရံပြဋ္ဌာန်းမှာဖွဲ့ဝင်နိုင်ငံတွေကိုကူညီပေးဖို့ကုလသမဂ္ဂရဲ့ခိုင်မာတဲ့နိုင်ငံရေးကတိကဝတ်တစ်ခုလိုအပ်နေပါတယ်။